မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ် Tom Andrews ဟာမြန်မာအရေးကိစ္စအတွက်တောင်ကိုရီးယားနိုင်ငံခီးစဉ်ကိုနိုဝင်ဘာလ16ရက်နေ့ဒီကနေ့မှာစတင်မှာဖြစ်ပါတယ်။နိုဝင်ဘာလ21ရက်နေ့အထိ5ရက်ကြာခီးစဉ်အတွင်းတောင်ကိုရီးယားရောက်မြန်မာနိုင်ငံသားတွေအရေးအပါအဝင်မြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းပြန်လည်ရောက်ရှိရေးအတွက်တောင်ကိုရီးယားကိုတိုက်တွန်းဖို့အစီအစဉ်တွေလည်းပါဝင်နိုင်တယ်လို့တောင်ကိုရီးယားမှာရှိနေတဲ့မြန်မာအရေးလှုပ်ရှားသူတွေကမျှော်လင့်ထားပါတယ်။အထူးကိုယ်စားလှယ် Tom Andrew ဟာတောင်ကိုရီးယားအစိုးရတာဝန်ရှိသူတွေနဲ့တွေ့ဆုံမှုရှိသလို NUG အမျိုးသားညီညွတ်ရေးအစိုးရကိုယ်စားလှယ်တွေနဲ့ပါတွေ့ဆုံမှုရှိပါတယ်။ဒါအပြင်လူ့အခွင့်အရေးလှုပ်ရှားသူတွေနဲ့လည်းတွေ့ဆုံမှုရှိပါတယ်။ Tom Andrew ရဲ့ခီးစဉ်နဲ့ပတ်သက်လို့ဗားရီများသိရှိထားပါတယ်လို့တောင်ကိုရီးယားဆိုင်ရာ NUG အစိုးရရဲ့ကိုယ်စားလှယ်ကိုရနိုင်ထွန်းကိုမေးကြည့်တဲ့အခါအခုလိုပြောပါတယ
်။ Okay အထူးကတော့ကျွန်တော်တို့ဒီတော်ကိုရီးယားနိုင်ငံအားဆိုလို့ရှိရင်မြန်မာဒီမိုကရေစီရဲ့ပတ်သက်ပြီးတော့တက်တက်ကြွကြွနဲ့အားပီးကိုယ်ထောက်ခံပေးတဲ့နိုင်ငံတကာနိုင်ငံဖြစ်တဲ့တဲ့ကြောင့်မလို့အဲသူ့အနေနဲ့ဒီကိုရီးယားနိုင်ငံကိုဒါရောက်ပြီးတော့ကိုရီးယားနိုင်ငံကရှိတဲ့အာဏာပိုင်းတွေနဲ့အတူဒီလူခွန်ကြီးတက်ကြွလှူရှားတဲ့သူတွေကိုလည်းသူတွေ့ဆုံမှုသူစီစဉ်နေရှိပါတယ်ပြီးတော့ကျွန်တော်တို့ဒီကိုရီးယားနိုင်ငံမှာရှိနေတဲ့အလူသက်ညီတွေဆိုရရဲ့ကိုရီးယားနိုင်ငံဆိုင်ရာကုသိုလ်ရေးဦးကိုလည်းသူလာရောက်ဖို့အတွက်အပွင့်အမင်းထားတာရှိပါတယ်အဲသူနဲ့တွေ့ဆုံပြီးတော့စကားပြောဖို့အစီအစဉ်လည်းရှိပါတယ်ခင်ဗျာ
သူကတောင်ကိုရီးယားကိုလာတဲ့ဆိုတော့ဒီမြန်မာအရေးကိစ္စအတွက်အဓိကပေါ့မြန်မာနိုင်ငံဟိုဒီမိုကရေစီလမ်းကြောင်းပြန်လည်ရောက်ရှိရေးအတွက်တွန်းအားပေးဖို့လာတယ်လို့ယူဆပါသလားဆိုတော့အဓိကပေါ့ကိုရီးယားကလောလောဆယ်ဘာတွေလုပ်နေတာရှိလဲမြန်မာအရေးကိစ္စနဲ့ပတ်သက်ပြီးတော့
ဟုတ်ပါတယ်အဲဒီကိုရီးယားနိုင်ငံကဆိုလို့ရှိရင်ဒီမြန်မာဒီမိုကရေစီရေးအတွက်ကိုစဉ်ဆက်မပြတ်ပေါ့လေသူအားပေးကူညီဒီထောက်ခံမှုတွေပေးခဲ့တဲ့နိုင်ငံတကာနိုင်ငံဖြစ်ပါတယ်ဟဲ့လားဒီကိုရီးယားပြည်သူတွေပေါ့ကိုရီးယားအစိုးရဘုံရင်တဲကတော့နောက်ပြီးတော့ကိုရီးယားမှာရှိနေတဲ့အစိုးရမှုတော့အဲဒီ NGO ဖွဲ့စည်းတွေအစအင်တာအတိုင်းနဲ့အားပေးကူညီတဲ့နိုင်ငံတကာဖြစ်ပါတယ်။ Mr. Twin Crew နေနေတဲ့ဒီကိုရီးယားနိုင်ငံကိုလာရောက်ပြီးတော့ကိုရီးယားအစိုးရအာဏာပိုင်းဖွဲ့စည်းနေပြစ်ဆုံးတယ်။ပြောရရင်ကျွန်တော်ဒီကိုရီးယားမှာရှိနေကြတဲ့အစိုးရမှုတော့ NGO ဖွဲ့စည်းများနဲ့ပြစ်ဆုံးပြီးတော့မြန်မာဒီမိုကရေစီရေးအတွက်ကိုပို့ရေးပို့ရေးတွန်းအားပေးနိုင်ဖို့နဲ့ပို့ရေးပို့ရေးအားပေးကူညီထောက်ပံ့မှုတွေပေးနိုင်ဖို့အတွက်ဒီလာရောက်ဆောင်ရွက်သွားလိမ့်မယ်လို့ကျွန်တော်တို့အကြမ်းအရင်တော့သိရှိထားတယ်ခင
်ဗျာမြန်မာပြည်မှာအာဏာသိမ်းပြီးနောက်ပိုင်းဒီမိုကရေစီလမ်းကြောင်းပြန်ရောက်ဖို့မြန်မာဒီမိုကရေစီနဲ့ပတ်သက်ပြီးတော့အာဆီယံအပါအဝင်ကုလသမဂ္ဂဒီနိုင်ငံတကာကနေပြီးတော့တွန်းအားပေးလှုပ်ဆောင်နေတာတွေဟာအောင်မြင်မှုမရှိဘူးပေါ့နော်အဲ့ဒါကိုကုလသမဂ္ဂအတွင်းမှုချုပ်ကိုယ်တိုင်လည်းဝန်ခံထားတာရှိတယ်အဲ့တော့ခု Tom Andrew ကတောင်ကိုရီးယားလာတယ်စီးပွားမှုတွေလုပ်တယ်ဆိုတော့ဒီကိစ္စမှာတော့ထိရောက်မှုရှိလာမယ်တိုးတက်မှုရှိလာမယ်လို့မျှော်လင့်နိုင်ပါလား
ကျွန်တော်အနေနဲ့ပြောရမယ်ဆိုလို့ရှိရင်တောင်ကိုရီးယားနိုင်ငံကဒီမြန်မာဒီမိုကရေစီရေးအတွက်ကိုအင်တာအတိုင်းနဲ့အာဖရိကနိုင်ငံတစ်နိုင်ငံဖြစ်တဲ့အတွက်ကြောင့်မလို့သူကတော့ဒီနိုင်ငံကိုသူလာချင်းအဖြစ်တော့သူ့အတွက်သူဖြစ်ချင်တဲ့ဆန္ဒတွေသူလုပ်ချင်တဲ့ဒီမြန်မာဒီမိုကရေစီရေးအတွက်ကိုတွန်းအားပေးမယ်ကိစ္စရပ်တွေကိုတော့ကိုရီးယားနိုင်ငံဘက်ကနေပြီးတော့သူနဲ့သူပူးပေါင်းလုပ်သွားမယ်ဆိုတော့ဒါအမြဲကြီးလက်ခံမလွဲပါဘူးခင်ဗျာ
နောက်တစ်ခုကပေါ့လေဒီကိုရီးယားတောင်ကိုရီးယားရဲ့ယင်းနှိမ့်ညွန့်နှံမှုတွေမြန်မာပြည်မှာတချို့ရှိနေတယ်အဲ့ဒီထားတွေပြန်ပြီးနှုတ်ထွက်သွားတာရှိလားအဲ့ဒါတွေထပ်ဖို့တွန်းအားပေးတာမျိုးပါရှိလား
ဟုတ်ကဲ့အဲ့ဒါကတော့ကျွန်တော်တို့ဒီမနစ်ကဆိုလို့ရှိရင်ကိုရီးယားသမ္မတပေါ့လေအရင်သမ္မတအဟောင်းကတော့ဒီအိမ်ပြာတော်ကနေပြီးတော့ဒီတရားဝင်စာဆောင်ကိုထုတ်ပြန်ကြေညာချက်အနေနဲ့ထုတ်ပြန်ထားပါတယ်ကိုရီးယားစီးပွားရေးလုပ်ငန်းရှင်များအနေနဲ့မြန်မာနိုင်ငံအတွက်မှစီးပွားရေးဆိုင်ရာယင်းနှိမ့်ညွန့်နှံမှုတွေကိုမလုပ်ဖို့အပိတ်လုပ်ဖို့စဉ်းစားထားရင်လေခက်တာခဏစောင့်ဆိုင်ထားပေးဖို့ဆိုရကိစ္စရပ်တွေကိုထုတ်ပြန်ထားတာရှိပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျေးဇူးအများကြီးတင်ပါတယ်ကိုရီးယားနိုင်ငံတော်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျေးဇူးတင်ပါတယ်ခင်ဗျာဟုတ်ကဲ့